မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုဒီနေ့ပြဋ္ဌာန်းကြောင်းသတင်းစာမှာဖော်ပြလိုက်ပါတယ်။အဲ့ဒီပြင်ဆင်လိုက်တဲ့ဥပဒေမှာအစိမ့်ပညာကျောင်းတွေမှာဆရာသမဂ္ဂနဲ့ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်ပြုလိုက်တာပါပါတယ်။အဲ့ဒီပြဋ္ဌာန်းချက်ကကျောင်းသားတွေတောင်းဆိုထားတဲ့အချက်နဲ့ကိုက်ညီမှုရှိလားရှင်
။အဲ့ဒီဟာဒီကျွန်တော်လေးဝင်းနိုင်မှာရခဲ့တဲ့အချက်တစ်ခုလို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ။အဲ့လေးဝင်းနိုင်မှာကျွန်တော်ရခဲ့တာပါ။အဲ့တော့ကျွန်တော်တို့ကတက္ကသိုလ်တွေမြို့သားပညာရေးဥပဒေမှာပါလာတယ်ပေါ့ကျောင်းသားသမဂ္ဂဖွဲ့စည်းခွင့် right ကျွန်တော်ရပါတယ်။အစိမ့်ပညာရေးဥပဒေမှာတက္ကသိုလ်တိုင်းကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ကျွန်တော် right အခွင့်အရေးကျွန်တော်ရရှိရတယ်ပေါ့။အဲ့ဒီဟာဘာဖြစ်ဖြစ်ကျွန်တော်တို့ကျောင်းသမဂ္ဂကျွန်တော်အခုလိုပုံစံမျိုးရက်တီနေရာအထက်ဆိုင်ဘာဖြစ်ကိုကျောင်းမှာကိုပြည်ညင်းနဲ့ကိုရက်တီဟာတင့်တယ်ရောလို့ကျွန်တော်ယူဆပါတယ်
။ပညာရေးသုံးစိမ့်နဲ့ပတ်သက်ပြီးတော့လည်းပြင်ဆင်ပြဋ္ဌာန်းချက်မှာတောင်းဆိုထားတဲ့အချက်နဲ့ဘာတွေကွာဟမှုရှိနေလဲရှင်။ကိုက်ညီမှုရှိလားရှင်
။ကျွန်တော်တောင်းတော့20ရာခိုင်နှုန်းကျွန်တော်ပေးပါလို့ကျွန်တော်တောင်းတယ်။အခုပါလာတဲ့ဟာကဂျားတဲ့ပုံစံတစ်ခုလို့ကျွန်တော်ယူဆတယ်။20ရာခိုင်နှုန်းလုံးဝပေးတဲ့ဟာလည်းမဟုတ်သလိုမပေးတဲ့ဟာလည်းမဟုတ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့အချိန်ကာလတိုင်းဖင်တစ်ခုတော့ပါမလာဘူး။ဥမာဘယ်နည်းနည်းအတွင်ရမယ်ပေါ့။ဆင်တွင်ရမယ်ပေါ့။အဲ့လိုတော့ပါမလာဘူး။ပါမလာတဲ့အတွက်ကတော့ကျွန်တော်တိတ်တော့ဘဝင်မကြောက်ဘူးပေါ့။ဘာဖြစ်တိုင်းဖိတခုနဲ့ရအောင်သွားနိုင်မယ်ဆိုတော့ကျွန်တော်ကောင်းတယ်။ဘာဖြစ်တိုင်းဖိမပါသေးတိုင်းအောင်ဗျာ။အမြန်ဆုံးသွားနိုင်မယ်ဆိုတော့အကောင်းဆုံးပဲကျွန်တော်တို့။ဘာဖြစ်ဒါပေမဲ့တိုင်းပြည်ရဲ့ပန္နာရေးချင်းနေအရာထွက်တော်အဆုံးမဲ့ခဲ့လို့ကျွန်တော်ယူဆတယ်။ကျွန်တော်စိတ်ကျွန်တော်ရဲ့တကွေတကာရဆိုတော့ကျွန်တော်တိုင်းဖိပါတာကိုကျွန်တော်လိုချင်တယ်။အားလုံးနဲ့ချင်းကြီးပြီးတော့တိုင်းပြည်ဘတ်ဂျက်အနေနဲ့သွားရတယ်ဆိုတော့ကျွန်တော်ဒီရာတစ်ခုတော့ကျွန်တော်ဘာဖြစ်လက်ခံပေးရပါမယ်။
နောက်တစ်ချက်ကအသွင်ကူးပြောင်းရေးကာလမှာအကြောင်းမျိုးမျိုးကြောင့်ပညာသင်ယူခွင့်နင်းနာဆုံးရှုံးနေတဲ့သူတွေကိုပညာဆက်လက်သင်ယူခွင့်ရှိရလို့ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့အတွက်ကြောင့်မလို့အခုတာယာဝတီထောင်မှာအကျဉ်းချနေတဲ့သူတွေကဆက်လက်ပြီးတော့ပညာသင်ယူခွင့်ရရှိသွားတော့မှာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုပြဋ္ဌာန်းတဲ့အချက်တွေအားလုံးဒီဟိုဟာလေးဝင်တန်တော့ကျွန်တော်ပြောခဲ့တဲ့အချက်တွေပါဒေးဝင်တန်တော့ပြောခဲ့တဲ့အချက်လက်တွေပါဥပမာခုနကပြောတဲ့ဘရင်ညင်းနဲ့ဖွဲ့ရမယ်ဆိုတဲ့တမကကိစ္စတွေဒီဘတ်ဘတ်ချက်20ရာခိုင်နှုန်းဆိုတဲ့ကိစ္စတွေနောက်အခုအကြောင်းတက်ပြန်တက်မယ်ဆိုတဲ့ဟာလေးဝင်တန်ကပြောခဲ့တဲ့ကိစ္စတွေပါ
အဲ့တော့အခုအတက်ပြင်ဆင်ရေးဆွဲလိုက်တဲ့မြို့သားပညာရေးဥပဒေကဒီလေးပွင့်ဆိုင်တောင်းဆိုချက်တွေအားလုံးပါဝင်လား
အားလုံးပါဝင်လားဆိုရင်တော့အားလုံးကတော့မပါဝင်ဘူးဒါပေမဲ့ကျွန်တော်တို့ပြောတော့အချက်တွေတော့ဟုတ်တယ်ဒါပေမဲ့အဲ့ဒါကျွန်တော်ပြောတော့အဟာနဲ့ဂရီကိုပေးပြီးလုပ်ခဲ့တာမဟုတ်ဘူး
အဲ့တော့ဘယ်လိုမျိုးကွာဟမှုတွေရှိနေလဲရှင
်ဘယ်လိုမျိုးကွာဥပမာဆိုတိုင်းနယ်ပါးကားဆိုကွာဟမှုတွေရှိလာတယ်နောက်ပြီးတော့ကျောင်းသမဂ္ဂကိုယ်စားလှယ်နဲ့ကျောင်းသားကိုယ်စားလှယ်ဆိုတဲ့ကိစ္စမျိုးမှာကွာဟမှုတွေရှိလာတယ်ကျွန်တော်တို့ဆိုရင်ကျောင်းသမဂ္ဂကိုယ်စားလှယ်ပဲကျွန်တော်တို့လိုလားတယ်ပြန်လို့တို့တော့မှာအရှုံးနေသွားတာဒီကျောင်းသားသမဂ္ဂကိုယ်စားလှယ်ဖြည့်ခွင့်ပေါ့ဆုံးရှုံးသွားတယ်ကျောင်းသားကိုယ်စားလှယ်ဖြည့်ရေးပဲပါသွားတယ်ပေါ့နိုင်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့ကတော့မှာကျောင်းသားသမဂ္ဂကိုယ်စားလှယ်ပဲကျွန်တော်ဖြစ်စီခြင်းနဲ့နောက်မသိမင်းရဲ့ English Education နောက်အဲ့ရာကြီးကွာခွာချတာ
ဒါဆိုလို့ရှိရင်အချက်တိုင်းကတော့ပါဝင်တယ်၊ကွာဟမှုတွေကတော့အချက်တိုင်းမှာရှိနေရဆိုတဲ့သဘောပေါ့။
အချက်တိုင်းကလည်းကွာဟမှုတွေရှိနေတယ်လို့ဒေဝိနိုင်ကပြောခဲ့တဲ့အရာတွေလည်းပြန်ပါလာပါတယ်။အသွင်ကူးပြောင်းရေးကာလမှာအကြောင်းမြန်တက်ခွင့်နင်းနာခဲ့တယ်လို့ကြောင်းမြန်ရောက်ခွင့်ရပြီ။ဒါဒေဝိနိုင်ကပြောခဲ့တဲ့ကျွန်တော်ကိစ္စရဲ့တူပါ။
အဲ့တော့ဒီလေးပွင့်ဆိုင်တွဲဆုံဆွေးနွေးခဲ့တဲ့ဆွေးနွေးခဲ့မှုဟာအောင်မြင်တယ်လို့ပြောလို့ရမလား။ဘလောက်ရာခိုင်နှုန်းလောက်အထိပဲအောင်မြင်တယ်လို့ပြောလို့ရမလဲရှင်
။အဲရာခိုင်နှုန်းတော့ကျွန်တော်မပြောချင်ဘူး။ဟိုကျွန်တော်ကလောလောဆယ်မှာတော့အဲ့ဒီအတုံးကအချင်းနေအဲ့ဒီလေးပွင့်ဆိုင်ကျွန်တော်ဆွေးနွေးရင်းအချင်းနေတော့ဆိုလို့ရှိရင်ဥမာစတိရနေအချိန်နဲ့ပြောရင်ကျွန်တော်အောင်မြင်နေကြ။အဲ့ဆင်းနေနေတဲ့ကာလပေါ့။ဆင်းနေနေရက်အတိုင်းပြောရင်အောင်မြင်နေမှာ။ဒီကနေ့ချိန်နဲ့ပြောမှာအောင်မြင်လို့ကျွန်တော်ပြန်ပြောမှာ။ဘာကြောင့်လဲဆိုတော့အဲ့ဆင်းနေတဲ့ pre-condition တွေမှာဆိုရင်ဘာပဲပါလာလဲဆိုတော့ကျွန်တော်ကျောင်းသားရဲ့ဘော်ကြီးဟိုဒီတပိတ်ကြောင့်ခန်းကြီးချင်းမပြပါဘူးဆရာမပါလာတယ်။အဲ့တော့ကျောင်းသားကဟိုလှုပ်ရှားခွင့်နေပါလေပါလာတယ်။အဲ့ဒါတွေကကျွန်တော်တကယ်တော့ဒီခုအချိန်နဲ့ပြန်သုံးသပ်မယ်ဆိုရင်တော့ဒါတွေကမအောင်မြင်ဘူးပေါ့။ဒီကာလကောင်းအချက်ပုံကိုမူတည်ပြီးတော့ကျောင်းလာတော့လေအချက်လက်တွေကအောင်မြင်နေမှာဘူးပြောလို့ရမလို့ဖြစ်နေတယ်ခင်ဗျ
။ခုတောင်းဆိုထားတဲ့အချက်တွေမှာနည်းနည်းကွာဟချက်ရှိနေရဆိုတော့ဒီဥပဒေပေါ်မှာခြုံငုံသုံးသပ်မယ်ဆိုရင်ရောကျင့်ထမှုရရှိနိုင်မလားရှင်
။မရဘူးခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ကတချို့အပိုင်းတွေကလေကျွန်တော်တို့လိုချင်တယ်မရဘူး။ကျွန်တော်ကျင့်နေတဲ့မှုအတိုင်းတာအပြည့်ကကျွန်တော်မရဘူး။ကျွန်တော်မျှော်မှန်းတဲ့တော့ကျွန်တော်မရဘူး။
အဲ့တော့ဥပဒေကပြဋ္ဌာန်းလိုက်ပြီဆိုတော့ဒီဥပဒေအပေါ်မှာပေါ့နော်ဘလို့မျိုးများဆက်ပြီးရဆောင်ရွက်သွားဖို့ရှိမလဲရှင်။
ဒီဥပဒေကအတည်ပြုပစ်လိုက်တယ်။တင်းလာပါလာပြီ။ဦးတမန14ရက်တွင်လက်မှတ်ထိုးဖို့အတွက်ကိုစောင့်နေတယ်။ပြီးတော့မှတ်ချက်ပြန်ပေးဖို့လွှတ်တော်ဆောင်ဒါပဲ။ဒါပေမဲ့ process ကတော့များပြီးသွားပြီ။ဆိုတော့ဥပဒေအတည်ပြုပြီးသားတဲ့အတွက်အဲ့ဒီဥပဒေကိုပြန်ပြီးတော့ကျွန်တော်တို့ကဟိုကျွန်တော်လိုချင်တဲ့ဟာတစ်ခုဖြစ်အောင်ကျွန်တော်စူးစမ်းဖို့မှာကျွန်တော်အရန်အကန့်တအရန်များသွားပြီကျွန်တော်တို့ကတင်းတည်ပြုတယ်။တချိန်အတည်ပြုတဲ့ကျွန်တော်တို့အဲ့ဒီအရာကိုကန့်ကွက်ခဲ့ကြတယ်။တပိတ်တွေမောက်ခဲ့ကြတယ်။အဲဒုတိယအခုအချိန်ကျွန်တော်ပြန်ပြီးညှိနှိုင်းပြီးတော့ကျွန်တော်ပြန်အတည်ပြုတယ်။အဲ့တော့ဒီရကျင်ပြည်သူတွေကြောင်ကျွန်တော်တို့ကျွန်တော်အားလုံးမရတဲ့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ဟိုနှိမ့်နှိုင်းဆောင်ရွက်ပြီးတော့နှိဗောင်းလုံးကိုဆက်ကြိုးစားပါမယ်။တနောက်ဒီပေါ်ဒီပေါ်ချိန်ကဥပဒေပေါင်းကျော်ပြီးတော့လုံးလို့မရတဲ့ဥပဒေတွေပြီးအကုန်လုံးကအဲ့ဒါကြောင့်ကျွန်တော်တို့ဂျွေအားလုံးဒီဥပဒေနဲ့ပတ်သက်ပြီးတော့လုံးဝကျင့်တတ်မှာမဟုတ်ဘူး။ပြည်သူတွေကျင့်တတ်လောက်တဲ့အတိုင်းတူတူရမှာမဟုတ်ဘူး။အဲ့ဒီပေါ်ဒီပေါ်ချိန်ကဥပဒေရဲ့အချက်တည်းတောင်းမယ်။ကျွန်တော်အဲ့ဒီအချက်တည်းကိုကျွန်တော်တို့ကဖြည့်ရှင်းဖို့အတွက်ဒီဖြစ်မှုချင်းကဥပဒေပြင်ဆင်ဖို့အတွက်ကိုအရေးကြီးတယ်လို့ကျွန်တော်ပုံမြင်လာတယ်။ကျွန်တော်ပညာရေးဥပဒေကြီးကအရေးမကြီးမို့အရေးကြီးပါတယ်။ဒါပေမဲ့ဒီဥပဒေရှိနေလို့ကျွန်တော်ပညာရေးဥပဒေကျွန်တော်တိုက်တယ်လို့တောင်းဆိုနေ။ကျွန်တော်တိုက်တယ်လို့ပြောနေပါလေ။ကျွန်တော်လိုလာတဲ့ဥပဒေဖြစ်လာမှာမဟုတ်လို့ကျွန်တော်ယူဆနေတယ်။ကျွန်တော်နားလည်နေပါ
။ဟုတ်ကဲ့ပါရှင်။အခုလိုမျိုးဖြေကြားပေးတဲ့အတွက်ကိုစရာလုံးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။